ဥရောပကနိုင်ငံကိုသတင်းနှစ်ပတ်ကြာခီးထွက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံရောမမြို့မှာရောက်ရှိနေပြီးတော့တနင်္လာနေ့မှာတော့ပုတ်ရဟန်းမင်းကြီးဖရန်စစ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့ပဲဗြိတိန်နိုင်ငံကနေပြီးတော့အီတလီနိုင်ငံကိုရောက်ရှိသွားတဲ့ဒေါအောင်ဆန်းစုကြည်ဟာရောမမြို့မှာရှိတဲ့သမိုင်းဝင်ကုန်သွယ်ရေ အတွေးခေါ်ပညာရှင်လည်းဖြစ်တဲ့ Marcus Aurelius ရုပ်တုနဲ့ပြားလိုက်ကိုလည်းတွားရောက်တာပါ။အီတလီနိုင်ငံသား၏ဝန်ကြီး Emma Bodino ရောမမြို့မြို့တော်ဝင် Ignazia Moreno တို့အပြင်ရောမမြို့အုပ်ချုပ်ရေးမှုတွေနဲ့လည်းတွေ့ဆုံပြီးတော့ညစာစာပွဲတက်ရောက်ဖို့အစီအစဉ်ထားပါတယ်။တနင်္လာနေ့မနေ့ပိုင်းမှာတော့သမ္မတဂျော်ဂျီယိုနပိုလီတာနိုဝင်ကြီးချုပ်အန်ရီကိုလက်တာတို့အပြင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။ရောမမြို့တော်နှစ်ရက်ခီးစဉ်တွင်မှာ1994ခုနှစ်ခေတ်ကရောမမြို့တော်ဝင်ရူတီလီကချီးမြှင့်ခဲ့တဲ့ရောမမြို့တော်သူစုကိုလက်ခံရယူမှာဖြစ်ပါတယ်။ဒီစုကိုဥရောပသမ္မတကချီးမြှင့်တဲ့ဆာခါရော့ဖ်စုနဲ့နိုဘယ်ငြိမ်းချမ်းရေးစုတွေရပြီးမှရောမမြို့ဂုဏ်သူဆောင်မြို့သူစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မှာဆိုရင်ဥရောပသမ္မတကရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ပီယေရိုဖက်စီနိုမျိုးတော်ဝင်ဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့တူရင်မြို့မှာဂုဏ်သူဆောင်တူရင်မြို့တော်သူစုကိုလက်ခံရယူမှာဖြစ်ပါတယ်။အီတလီမြောက်ပိုင်းကဘောလော့ဂနာမြို့မှာလည်းဂုဏ်သူဆောင်မြို့တော်သူစုကိုဗုဒ္ဓဟူးနေ့မှာလက်ခံရယူမှာဖြစ်တယ်လို့အော်လာမက်ကနာတက္ကသိုလ်ကဘွယ်နေသပင်အခမ်းအနားမှာဂုဏ်သူဆောင်တက်တနီကဗေဒဘွဲကိုလက်ခံယူပါလိမ့်မယ်။ဒီခန်းနာတွေကိုရုံမြင့်တန်စားကနေပြီးတိုက်ရိုက်ထုတ်လွှင့်ပြသပေးမှလည်းဖြစ်ပါတယ်။ကြာသာရင်းနေအော်တိုဝါလာ31ရက်နေမှာတော့2008ခုနှစ်ထဲကဂုံနူးဆောင်မျိုးတော်သူစုချင်းမြင့်ထားတဲ့ပါမာမျိုးကိုတွားရောက်ပြီးတော့ပါမာတက်ကတော်ကចောင်းသားတွေကိုမိန့်ခွန်းပြောမှာပါ။ဒေါအောင်ဆန်းစုကြည်ကသူ့ရဲ့ဥရောပအခီးစဉ်ကိုနိုဝင်ဘာလ2ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်။